အခြေခံဥပဒေပြင်ဆင်ရေးဆွေးနွေးမှုတွေမှာမျှတမှုမရှိဘူးဆိုတဲ့ဆွဆွဲချက်နဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကိုတာဝန်ကရုပ်သိမ်းဖို့ပြည်ခိုင်ပြိုးပါတီဘက်ကပြည်သူ့လွတ်တော်မှာတင်သွင်းလာတဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မမိခါပါ။ဒီကနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမိုင်းပြင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်ထွန်းစိန်ကလွတ်တော်ဥက္ကဋ္ဌကိုတာဝန်ကနေရုပ်သိမ်းရေးအစိုးတင်သွင်းခဲ့တာပါ
။ပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်သူဦးတီခွန်မြတ်ဒီဥပဒေအရပြည်တော်တာဝန်များကိုကျေပွန်းစွာမဆောင်ရွက်ချင်းဆိုတဲ့အချက်များနဲ့ညှိစွန်းကြောင်းတွေ့ရှိရပါသဖြင့်ပြည်သူ့တော်ဆိုင်ရာနီးဥပဒေ135အရ၎င်းအားတာဝန်မှရုပ်သိမ်းပေးနိုင်ပါရန်အစိုးတင်သွင်းအပ်ပါသည်
။ဖွဲ့စည်းပုံပြင်ဆင်ရေးအစိုးအပါဝင်လွှတ်တော်တွင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌတဦးအနေနဲ့တာဝန်ကိုမျှမျှတတမဆောင်ရွက်ခဲ့ဘူးဆိုတာတွေကိုစွဲချက်ထဲမှာပြောဆိုခဲ့ပါတယ်။ပြည်သူ့လွှတ်တော်ဆိုင်ရာဥပဒေပုံမှန်27အရလွှတ်တော်ဥက္ကဋ္ဌဒါမမဟုတ်ဒုဥက္ကဋ္ဌဒါမမဟုတ်နှစ်ဦးစလုံးဟာနိုင်ငံတော်ရဲ့ကျေးဇူးတစ္ဆာကိုဖောက်ဖျက်တာဖွဲ့စည်းပုံခြေရန်ဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ဖျက်ကျူးလွန်တာအကျင့်သိက္ခာပြက်ပြားတာဥပဒေအရပေးအပ်တဲ့တာဝန်တွေကိုကျေပွန်အောင်မထမ်းဆောင်တာစတဲ့အချက်တွေကိုကျူးလွန်နေဆိုရင်တတ်မှတ်တဲ့နီလန်းနဲ့အညီတာဝန်ကနေရုပ်သိမ်းနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ပြည်သူ့လွှတ်တော်ဆိုင်ရာနီးဥပဒေပုံမှန်136အရာအဲ့ဒီလိုစွပ်စွဲခံရခြင်းအတွင်းမှာဥက္ကဋ္ဌတာဝန်ကိုဒုဥက္ကဋ္ဌကတာဝန်ခိတ္တလွှဲယူရမှာမို့ဥတီခွန်မြတ်အနေနဲ့မဲခွဲဆုံးဖြတ်တာမလုပ်ရမချင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ပြည်ထောင်စုလွှတ်တော်နာယကစတဲ့တာဝန်တွေရယူထားတာကိုယန္နာခံရမှာဖြစ်ပါတယ်သူ့နေရာမှာဒုဥက္ကဋ္ဌဖြစ်တဲ့ဦးထွန်းထွန်းဟိန်ကဒီကနေ့ကနေစတင်ပြီးလွှတ်တော်တာဝန်တွေကိုကြည့်ချက်ဆောင်ရွက်လျက်ရှိပါတယ်။နိုင်ငံရေးလေလာတုံသက်သူဒေါက်တာရံမျိုးသိန်းကတော့လွှတ်တော်တွင်ပုတ်တိုက်မှုကနေအခုလိုနိုင်ငံရေးကစားမှုတစ်ခုပေါ်ပေါက်လာတာဖြစ်တယ်လို့တုံသက်ပြောဆိုလိုက်ပါတယ်
။ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာဖြစ်ခဲ့တဲ့ဒီပုတ်တိုက်မှုတွေကိုအဓိကအကြောင်းပြုပြီးတော့ဒီလိုဖြစ်လာတာလို့ကျွန်တော်ကတော့မြင်တယ်။နောက်တစ်ဖက်ကလည်းပဲဒီအရေးကြီးအဆိုကိုအကြောင်းပြုပြီးတော့လွှတ်တော်ထဲမှာဒီဆွေးနွေးမှုတွေပြန်လုပ်တဲ့အခါမှာဒီနိုင်ငံရေးအရာပေါ့လေဆက်ဆက်ပတ်သက်မှုတွေလည်းပြန်ပါလာမှာဆိုတော့နိုင်ငံရေးအကြောင်းနောက်ခံနေလဲမရှိနိုင်လိမ့်မယ်လို့ကျွန်တော်ကတော့တုံ့တက်ပါတယ
်လွှတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းတဲ့အစီအစဉ်အောင်မြင်ဖို့ဆိုရင်ပြည်သူ့လွှတ်တော်ဆိုင်ရာနီးဥပဒေပုံမှန်139အရာလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့၃ပုံ၂ပုံရှိရဲ့လူဦးရေဖြစ်တဲ့ကိုယ်စားလှယ်ဦးရေအယောက်300နီးပါးရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်ပါတယ်။လွှတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းနိုင်ဖို့ကလွှတ်တော်တွင်မဲခွဲယုံနဲ့မပြီးပါဘူး။ဒီလိုတင်ပြလာမှုနဲ့ပတ်သက်လို့လွှတ်တော်ဥက္ကဋ္ဌလှုပ်ဆောင်ချက်မှန်ဆိုတာကိုစုံစမ်းစစ်ဆေးတာတွေလုပ်ရအောင်မှာဖြစ်ပါတယ်။ဒီအတွက်စုံစမ်းစစ်ဆေးအဖွဲ့တွေလည်းဖွဲ့ရအောင်မှာဖြစ်ပါတယ်။မဲခွဲဆုံးဖြတ်မဲ့ဆိုရင်သမတ်လူဦးရေရရှိဖို့မလွယ်နိုင်တဲ့အခြေအနေမှတည်နေပေမဲ့အခုလိုတင်ပြမှုကနိုင်ငံရေးရည်ရွယ်ချက်တစ်ခုခုများရှိလေမလားဆိုပြီးတုံ့တက်နေကြတဲ့အပေါ်မေးမြန်းလာမှာတော့ကြံ့ခိုင်ရေးပါတီကဒေါက်တာမောင်သိန်းက
သင်အားကြီးတဲ့ပါတီတစ်ခုကလွှတ်တော်မှာဟိုဒီမိုကရေစီရဲ့နိုင်ကျင်တဲ့ပုံစံမျိုးတိုးဒီမဟုတ်တစ်ဖက်ဆောင်တဲ့ပုံစံမျိုးမဖြစ်အောင်လို့ဒီမိုကရေစီရဲ့အနှစ်သာရဟိုလိုချင်တဲ့အနေနဲ့ကျွန်တော်တို့ကိုပေးထားတဲ့လုပ်ပိုင်ခွင့်ကြီးကဟိုထိမ့်နေတဲ့သဘောနဲ့တင်တာပါလွှတ်တော်တွင်းမှာကိုကျွန်တော်တို့ကထိမ့်ကြောင်းတဲ့ပုံကမျိုးပါပဲ။ခုကြီးတဲ့သဘောပဲတက်မှတ်ပေးတဲ့သဘောပဲဒီသဘောပါပဲ
။ဆွဆွဲခံရသူဥတီခွန်မြတ်ဟာပြည်ခိုင်ပြိုးထိတ်တန်းခေါင်းဆောင်တဦးဖြစ်တဲ့သူရဥရွှေမန်းနဲ့နှီးဆက်သူတဦးဖြစ်ပြီးပြီးခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးမတိုင်ခင်ကတည်းက NLD ပါတီဘက်ကိုမျက်နှာသာပေးတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့မူရင်းပါတီဘက်ကဆွဆွဲမှုတွေလုပ်ခဲ့တာတွေရှိခဲ့ပါတယ်။ဒီလိုဖြစ်ပြီးအခုလိုဆွဆွဲခံခဲ့ရတာပဲဖြစ်ပါတယ်။စရင်အရာပြည်သူ့လွှတ်တော်မှာအာဏာရ NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်255ဦးနဲ့အများဆုံးနေရာမှာရှိနေပြီးအဲဒီနောက်မှာတော့တက်ကိုယ်စားလှယ်ဦးရေ110ဦးကဒုတိယအများဆုံးနဲ့တည်ရှိနေတာဖြစ်ပါတယ်။ပြည်ခိုင်ဖြိုးကအယောက်30ရှိကတခြားတိုင်းရင်းသားပါတီတွေနဲ့တက်တီပုဂ္ဂလအမတ်က45ဦးရှိပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။